American ညီငယ်ရေးစီတမံအဖွဲ့ Peace Corps ကနေမြန်မာနိုင်ငံပညာရေးကဏ္ဍမှာလှုပ်အားပေးဖို့အတွက်နောက်ထပ်စည်းနှာဝန်ထမ်း32ဦးဒီကနေ့ဂရီသစ္စာပြုလိုက်တာကြောင့်မြန်မာနိုင်ငံမှာရှိတဲ့ Peace Corps စည်းနှာဝန်ထမ်းဦးရေဟာအခုဆိုရင်နှစ်ဆနီးပါးတိုးလာပါပြီ။ဒီစည်းနှာဝန်ထမ်းတွေကနေတဆင့် American တွေရဲ့လူနေမှုဘဝတွေကိုဒေသခံတွေသိရှိလာရမှာဖြစ်တယ်လို့စည်းနှာဝန်ထမ်းတွေအနေနဲ့လည်းမြန်မာပြည်သူအကြောင်းမြန်မာပြည်သူတွေအကြောင်းကိုပို့ပြီးတော့နားလည်သိရှိလာစေမှာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာ American တမန်ကြီးကပြောပါတယ်ဒီအကြောင်းပြေဆုံးကိုကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင
် American ညင်ညင်းစီတမန်အဖွဲ့ Peace Corps ကစေတနာဝန်ထမ်း32ယောက်ဟာအခြေခံပညာကျောင်းတွေကဆရာဆရာမတွေနဲ့လက်တွဲပြီးပညာရေးကဏ္ဍမှာအပြည့်ကူညီသွားမှာဖြစ်တယ်လို့နှစ်နိုင်ငံချင်းကြီးရင်းနှီးမှုတည်ဆောက်ရမှာပါဝင်ကူညီဆောင်ရွက်သွားဖို့ဒီကနေ့ဂရီးသစ္စာပြုခဲ့ကြတာပါမြန်မာအစိုးရရဲ့ဖိတ်ကြားချက်နဲ့စေတနာဝန်ထမ်းတွေလာရောက်ကြတာဟာဒါနဲ့ဆို၄ချိန်ရှိပြီဖြစ်တယ်လို့အခုဆိုရင်မြန်မာနိုင်ငံမှာတာဝန်ထမ်းဆောင်နေတဲ့ Peace Corps စေတနာဝန်ထမ်းဦးရေနှစ်ဆတိုးလာခဲ့ပါတယ်။သူတို့တွေဟာမြန်မာဘာသာစကားရည်ကြည်မှုနဲ့ဘေကင်းလုံခြုံရေးဆိုင်ရာတင်နန်းတွေကိုသတင်းပတ်ဆေးပတ်ကြားလေ့လာတင်ထားကြပါတယ်။ Peace Corps ရဲ့စေတနာဝန်ထမ်းတွေကနေတဆင့် American တွေရဲ့လူနေမှုဘဝတွေကိုပုံမိုသိရှိလာပြီးနှစ်နိုင်ငံပြည်သူတွေကြားချစ်ကြည်ရင်းနှီးမှုပုံမတီဆောက်နိုင်မှာဖြစ်တယ်လို့အမေရိကန်တာမတ်ကြီးစကော့မာစီရဲကပြောပါတယ
် First the Peace Corps program is
ပထမဆုံးတစ်ချက်ကကမ္ဘာတစ်လောမှာကျွန်တော်တို့လုပ်နေတဲ့ season တွေအများကြီးထဲမှာ Peace Corps season ဟာအကောင်းဆုံးတစ်ခုလို့ပြောလို့ရပါတယ်စေတနာဝန်ထမ်းတွေအတွက်လည်းသူတို့ဘဝအတွက်မမေ့နိုင်တဲ့အတွေ့အကြုံခေါင်းတွေရကြမှာပါဒီကဆရာဆရာမတွေအနေနဲ့လည်းအမေရိကန်တွေအကြောင်းပို့ပြီးတော့သိလာစေမှာပါဒီစေတနာဝန်ထမ်းတွေကိုကြည့်ရင် Hollywood ရုပ်ရှင်တွေက American စစ်စစ်တွေရဲ့ပုံပေါက်နေပြီမဲ့သူတို့နဲ့လက်တွဲလုပ်တဲ့အခါရုပ်ရှင်တွေကထပ်ပူတဲ့ American တွေရဲ့လူနေမှုဘဝကိုသိနာလည်နိုင်မှာပါ
ဒီကရွေးချယ်စေလို့မဲ့စေတနာဝန်ထမ်းတွေကိုတော့မကွေးတိုင်းပဲခူးတိုင်းမွန်ပြည်နယ်တို့ကအခြေခံပညာအလေတန်းနဲ့အထက်တန်းကျောင်းတွေမှာအင်္ဂလိပ်စာသင်ကြားပေးမှာဖြစ်ပါတယ်ဒီလိုသင်ကြားပေးမှာနဲ့ပတ်သက်လို့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်ညူက
သင်ကြားရေးတွေမကောက်ဒီမှာကြည့်ရတာတော့တို့မြန်မာသရှင်နေဆိုတဲ့မြန်မာနိုင်ငံတော်အလံမြန်မာနိုင်ငံတော်အသင်းနိုင်ငံတော်ဟွာဟိုသရှင်ဆိုတာကိုတခါမှမတွေ့ဘူးနိုင်ငံသားတွေဆိုတာသူတို့နိုင်ငံရဲ့တော့သင်းတာမကောက်မြန်မာနိုင်ငံတို့သင်းမှာအမှန်မှန်ကန်ကန်အမှားယွင်းမရှိဆိုသွားတယ်ဆိုတော့နှစ်နိုင်ငံချစ်ကြည်ရင်းနေအင်္ဂလိပ်စာသင်ကြားရေးအင်ယူတာမကောက်မြန်မာနိုင်ငံနဲ့အမေရိကန်ကြားမှာနှစ်နိုင်ငံပြည်သူတွေရဲ့ချစ်ကြည်ရင်းနေမှာသူတို့ပြောခဲ့တဲ့အတိုင်းပဲတကယ့်ကိုအောင်မြင်အကျိုးရှိတဲ့ပေါင်းကူတရားဖြစ်လိမ့်မယ်လို့ကျွန်တော်တိကျယုံကြည်ပါတယ
် Peace Corps ရဲ့စေတနာဝန်ထမ်းအမေရိကန်လူငယ်တွေကတောင်တွင်းကြီးမကွေအုတ်တွင်းတောင်ဦးဒိုက်ဦးမော်လမြိုင်တံပူစီရဲ့စတဲ့ဒေသတွေနဲ့ကြည်ရာစာသင်ကျောင်းတွေမှာနှစ်နှစ်ကြာတာဝန်ထမ်းဆောင်ကြရမှာဖြစ်ပါတယ်။အင်္ဂလိပ်စာသင်ကြားပေးမဲ့စည်စနာဝန်ထမ်းတွေကတော့သူတို့ရဲ့ခံစားချက်ကိုအခုလိုပြောပါတယ်
။ Hi, my name is Molly. I'm from Washington DC.
ကျွန်မက Molly ပါ။ Washington DC ကပါ။ဒိုင်ဦးမျိုးပြင်ကကျောင်းတစ်ခုမှာအင်္ဂလိပ်စာသင်ကြားဖို့တာဝန်ကျပါတယ်။မြန်မာပြည်ကိုအင်္ဂလိပ်စာသင်ဖို့ရောက်နေရတာကိုအယံမဲစိတ်လို့ရှားမိပါတယ
်။မင်္ဂလာပါ။ကျွန်တော်က Kevin ပါ။ကျွန်တော်မြန်မာနာမည်တိရပါ။ကျွန်တော်ကစေတနာဝန်သားပါ and I will be teaching English in
ကျွန်တော်မော်လမြိုင်မှာတာဝန်ကျပါတယ်ကျွန်တော်တောင်ကိုရီးယားမှာအင်္ဂလိပ်စာသင်ပေးခဲ့ဘူးပါတယ်အဲ့ဒီကတည်းကမြန်မာနိုင်ငံကိုရောက်ခူးတာပါဒီနိုင်ငံကိုချစ်မိသွားပြီးဒီမှာအင်္ဂလိပ်စာသင်ကြားပေးဖို့စိတ်ကူးယဉ်ခဲ့ရပါအခုတော့ကျွန်တော်ဒီကိုရောက်လာပြီလေ
အမေရိကန်ငြိမ်းချမ်းရေးစီတမံအဖွဲ့ Peace Corps အစီအစဉ်ဟာအမေရိကန်သမ္မတဂျွန် F. ကနေဒီလက်ထက်1962ခုနှစ်မန်လတ်တရက်နေ့မှာလက်မှတ်ထိုးပြီးထူထောင်ခဲ့တာဖြစ်ပါတယ်စတင်ဖွဲ့စည်းခဲ့တဲ့အချိန်ကစပြီးအခုအချိန်ထိအမေရိကန်နိုင်ငံသား23,000ကျော်ဟာနိုင်ငံပေါင်း142နိုင်ငံမှာစည်စနာဝန်ထမ်းဖြစ်ထမ်းဆောင်ခဲ့ပြီးဖြစ်ပါတယ်ခင်ဗျာ
ကိုထက်အောင်ခန့်သတင်းပေးပို့ထားတာပါ